မြန်မာနိုင်ငံမှာဒီအာဏာသိမ်းစစ်တပ်နဲ့ပူးပေါင်းပြီးတော့စီးပွားရေးလုပ်တဲ့နိုင်ငံတကာကုမ္ပဏီတွေအနေနဲ့အခက်အခဲအကြက်တဲတွေကြုံလာရပွဲရှိတယ်လို့စီးပွားရေးပညာရှင်တချို့နဲ့မြန်မာအရေးလှုပ်ရှားသူတချို့ကသုံးသပ်ပါတယ်မြန်မာနိုင်ငံတွင်းမှာစီးပွားရေးလုပ်တဲ့အခါမှာကြုံတွေ့လာရမယ့် NDA နဲ့ပတ်သက်လို့အမေရိကန်အစိုးရကဗိုလ်တူးနေမှာသတိပေးချက်ထုတ်ပြန်လိုက်ပြီးတဲ့နောက်အဲ့ဒီလိုပြောဆိုလိုက်ကြတာပါဒီကြောင့်နဲ့ပတ်သက်ပြီးဆက်ပြီးတော့တင်ပြခြင်းပါတယ်ဗျာမြန်မာနိုင်ငံတွင်စီးပွားရေးလုပ်ကံရမှာအထူးသဖြင့်စစ်ကောင်းဆောင်တွေဒါမှမဟုတ်စစ်တပ်အတိုင်းဝိုင်းနဲ့ပူးပေါင်းပတ်သက်ဆက်နွယ်ပြီးစီးပွားရေးလုပ်ကံနေသူတွေအတွက်ကြုံတွေ့ရမယ့်အန္တရာယ်ပိုများလာနေကြောင်းအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကဇန်နဝါရီ26ရက်နေ့စွဲနဲ့ထုတ်ပြန်တဲ့စီးပွားရေးအကြံပြုချက်မှာဖော်ပြထားပါပါဒီထုတ်ပြန်ချက်ဟာ2022ခုဒီဇင်ဘာလ29ရက်နေ့ကသမ္မတဂျိုးဘိုက်ဒန်လက်မှတ်ရေးထိုးအတည်ပြုခဲ့တဲ့ NDAA အမေရိကန်ကာကွယ်ရေးအသုံးစရဥပဒေကိုဖြည့်ဆွတ်အကောင့်တွေပေါ်တဲ့ခြေလှမ်းဖြစ်တယ်လို့ဝါရှင်တန် DC အခြေစိုက်စီးပွားရေးပညာရှင်ဦးစိန်ထေကမြင်ပါလေ
မြန်မာနိုင်ငံမှာစစ်အာဏာသိမ်းကောင်စီဟာလူ့အခွင့်အရေးချုပ်ဖောက်ပြီးသူတွေကိုတပ်ဖြတ်နေတယ်သူတို့မှာဝင်ငွေရဖောက်ရလန်းဖြစ်တဲ့ဟာတွေအမေရိကန်နိုင်ငံကပိတ်မယ်ဆိုမယ်ဆန့်ကျင်ပေါ့နော်စီးပွားရေးပိတ်ဆို့မှုတွေလုပ်မယ်ဆိုတဲ့ရည်ရွယ်ချက်ပါအဓိကကတော့ဗာလဲဆိုရင် NDA ဆိုတဲ့သူတို့အမေရိကန်နိုင်ငံရဲ့National Defense Authorization S ဆိုတဲ့ဥပဒေထဲမှာဗမာနိုင်ငံဒီမိုကရေစီထွန်းကားရေးချက်တွေမှာမူတည်ပြီးတော့အကောင့်တွေပေါ်တဲ့နေရာမှာဒီဖွဲ့စည်းတွေ6ခုကတပြိုင်တည်းထဲဗမာနိုင်ငံအရေးမှာပြည်သူတွေကိုကူညီဖို့အတွက်အရေးယူဆောင်ရမယ်အစီအစဉ်တွေကိုဒါကိုဆက်လက်ပြီးအကောင့်တွေပေါ်တဲ့ဥပဒေပ
ါ NDA ဥပဒေထဲမှာတော့ NUG ကြားကာလအမျိုးသားအစိုးရကိုတရားဝင်အသိအမှတ်ပြုထောက်ခံရေးမြန်မာစစ်တပ်ကိုတန်ခတ်အရေးယူဖို့အရသာအစိုးရအုပ်ချုပ်မှုအောက်မှာဒီမိုကရေစီပြန်လည်ဖော်ဆောင်ရေးစစ်တပ်ကချိုးဖောက်တဲ့ရာဇဝတ်မှုတွေကိုအရေးယူသွားနိုင်ရေးစတဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့မဟာဗျူဟာတွေကိုဖော်ဆောင်မှုထည့်သွင်းထားတာပါ။ဒါအပြင်သမ္မတဂျိုးဘိုက်ဒန်က NDAA ကိုဒီဇင်ဘာလကအတည်ပြုပြဋ္ဌာန်းခဲ့တာကြောင့်သူ့အစိုးရအဖွဲ့အနေနဲ့ရပ်ပေါင်း60အတွင်းဘယ်အတိုင်းဓာတ်တိဆောင်ရွက်နေတယ်လဲဆိုတာကိုအထက်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးမှာတင်ပြအစီရင်ခံရမယ်ဆိုတဲ့သတ်မှတ်ချက်ကြောင့်လဲဗဏ္ဍာရေးဌာနရဲ့သတိပေးချက်အခုလိုထွက်ပေါ်လာတာဖြစ်ပါတယ်။ဗဏ္ဍာရေးဌာနရဲ့ဒီထုတ်ပြန်ချက်ဟာစစ်တပ်နဲ့ရောသူတို့အပေါင်းပါတွေနဲ့ပါစီးပွားရေးလက်တွဲလုပ်နေတဲ့ကုမ္ပဏီတွေအတွက်အခက်အခဲဖြစ်လာလိမ့်မယ်လို့အိန္ဒိယနာပြည်နယ်ကမြန်မာရေးလှုပ်ရှားသူဒေါက်တာရိုဒင်းငါကသုံးသပ်ပါတယ
်ထုတ်ပြန်ပညာချက်ကိုကြည့်ချင်အပ်ခြင်းသူ့နိုင်ငံသားတွေနဲ့တခြားတိုင်းပြည်တွေကစီးပွားရေးကုမ္ပဏီတွေကိုစစ်အာဏာရှင်တွေနဲ့မပူးပေါင်းဖို့မဆောင်ရွက်ဖို့တတိပေးတားမြစ်တဲ့အချက်ဖြစ်ပါတယ်အာဒီဟာကိုထိုးပေါက်ပြီးတော့မလိုက်နာပဲသွားရင်ဆိုရင်ကတော့ဒီနောက်ဆက်တွဲကြံစည်တွေဒီအရေးယူမှုတွေရှိလာနိုင်ပဲလို့ကျွန်တော်ယူဆပါတယ
်မြန်မာနိုင်ငံရဲ့နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကြောင်းမြတ်တဲ့တန်ဖိုးကြီးဓာတ်တတုဒူးဖော်ရေးလုပ်ငန်းတွေအင်ချာမြင်နဲ့ဆောက်လုပ်ရေးလုပ်ငန်းတွေအပါအဝင်စစ်လက်နက်ပစ္စည်းနဲ့ဆက်ဆက်လုပ်ငန်းတွေမှာပူးပေါင်းလုပ်ကိုင်မယ်ဆိုရင်အဲ့ဒီကုမ္ပဏီတွေဟာအကြီးအမားဆုံးစီးပွားရေးအန္တရာယ်တွေနဲ့ရင်ဆိုင်ရနိုင်တယ်လို့အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါစစ်ကောင်စီလက်ထက်ဝင်ငွေစည်းစိမ်မှုကိုအဓိကတားမြစ်လိုက်တာဖြစ်တယ်လို့စီးပွားရေးပညာရှင်ဦးစိန်ထေကရှင်းပြပါတယ
်။အသေးစိတ်နည်းနည်းထပ်ပြောရရင်နိုင်ငံပိုင်စီးပွားရေးလုပ်ငန်းများကိုပိတ်တဲ့ဆိုတဲ့အခါမှာ investment တွေမဟုတ်ပါဘူး။စစ်ကောင်စီကိုအသက်ရှင်စေမဲ့ဝင်ငွေစည်းစိမ်မှုအားလုံးကိုပိတ်ဆို့တာတွေလုပ်မယ်တဲ့ကြောင့်သူတို့နဲ့အလုပ်မလုပ်နဲ့။သူတို့နဲ့လုပ်ရင်တော့မင်းတို့ငါတို့အရေးယူမယ်။နော် MOGE ကတော့မကတော့အခုကပိတ်လုပ်ငန်းဆက်တော်ရဲ့ MBD ဓာရီပါပါဒါကြောင့်မလို့အရင်ချတဲ့ဥပဒေတွေပိုပြင်းထန်တာဟာကိုချလာတယ်နောက်တခါထိုင်းနိုင်ငံတို့တရုတ်နိုင်ငံတို့ဟောင်ကောင်တို့မှာနေဆက်ဖြတ်ကျော်ကြောင်းမြတ်ကြောင်းစင်းတွေကိုကျွန်တော်တို့ကထုတ်လုပ်တာရှိတယ် reproduction ပေါ့နော်အဲ့ဒီမှာ made in thailand လို့ made in china တော့လုတ်ခွင့်မရှိဘူးဒါမျိုးနဲ့သူ့အမေရိကန်နိုင်ငံနဲ့ဝန်လာရင်ဒါတွေလည်းပဲပိတ်ဆို့မယ်နော်တားဆီးမယ်ဒါကပုံသွေးဝင်ထဏသွားမှာပေါ့
ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ခြင်းအားစပြီးစစ်ကောင်းဆောင်တွေနဲ့သူတို့ရဲ့စီးပွားရေးတွေကိုတစ်ဆင့်ပြီးတစ်ဆင့်အမေရိကန်ကပိတ်ဆို့တန်ခတ်လာခဲ့တာဖြစ်ပါတယ်။ဒီလိုတန်ခတ်မှုတွေကတာမန်ပြည်သူလူထုကိုရောရိုက်ခတ်လာမှာလားဆိုတာစိုးရိမ်မှုတွေရှိကြပါတယ်။ဒါနဲ့ပတ်သက်ပြီးဒေါက်တာရိုဒင်းငါကအခုလိုမြင်ပါတယ်
။အမေရိကန်ရဲ့ policy ကိုကျွန်တော်ကြည့်တဲ့အခါမှာပိုချုပ်တွေနဲ့တိုက်ရိုက်တက်ဆိုင်နဲ့နောက်ဒါမှမဟုတ် crony တွေနဲ့တက်ဆိုင်နဲ့ company တွေကိုပဲ target တက်ပြီးပြတ်မှတ်ထားပြီးတော့ပေါ့လေပိတ်ဆို့နေတာဖြစ်တယ်။ပြည်သူလူထုကိုတော့ဘယ်လိုမှထိခိုက်နိုင်မယ်မထင်ဘူးအဓိကတော့စစ်ကောင်စီကိုပဲထိခိုက်နစ်နာစေမယ်လို့ကျွန်တော်တော့လုံးဝယုံကြည်ပါတယ
်မြန်မာစစ်တပ်နဲ့သူတို့အတိုင်းအဝိုင်းရဲ့စီးပွားရေးလုပ်ငန်းတွေနဲ့ချိတ်ဆက်လုပ်ကိုင်မဲ့ နိုင်ငံတကာစီးပွားရေးကုမ္ပဏီတွေအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေအနေနဲ့လည်းအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးတန်ခတ်မှုအပါအဝင်ငွေကြေးခွာခြားမှုတိုက်ဖျက်ရေးဥပဒေနဲ့ရောအခြားဥပဒေတွေနဲ့ပါအရေးယူခံရနိုင်ကြောင်းအမေရိကန်မန္တလေးဝန်ကြီးဌာနရဲ့ဇန်နဝါရီ26ရက်နေ့ထုတ်ပြန်ချက်မှာသတိပေးထားပါတယ်ခင်ဗျာ။